မင်္ဂလာညချမ်းပါသောရရှင်များရှင်အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ညချမ်းမှာဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီစေတန်းဆာမွေးပွဲအကြများခဲ့ရတာဘာကြောင့်လဲကျောင်းသားတွေကညံ့နေကြသလားဒါမှမဟုတ်လဲပညာရေးစနစ်ရဲ့သားကောင်တွေများဖြစ်နေကြသလားစနစ်ရဲ့ချွတ်ရင်းချက်တွေကိုဘယ်လိုများပြင်ရမလဲလူငယ်တွေရဲ့တက်လမ်းမှာရောတက်ရောက်မှုတွေရှိနေလားဆိုတာကိုဆွေးနွေးကြဖို့ပါရှင်ပင်နိုင်ဆွေးနွေးပေးဖို့အတွက်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကဒေါ်တူတူမာကိုဖိတ်ထားပါတယ်။နောက်ဆရာများတမကကဆရာဦးတူတာတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ဟုတ်ကဲ့ပါ။ပထမဆုံးတော့ကျွန်မဟိုဒေါ်တူတူမာအရင်ဆုံးဆွေးနွေးပေးပါရှင်။ဒီစေတန်းဆာမွေးပွဲအောင်ချက်နည်းခဲ့တာကကျောင်းသားတွေညံ့လို့လားပညာရေးစနစ်ရဲ့ချွတ်ရင်းချက်များဖြစ်နေသလားရှင်။ဆရာမစပြီးတော့ဆွေးနွေးပေးပါရှင
်။ဟုတ်ကဲ့ရှင်။ဟုတ်ကျမတို့အခုဒီဆယ်လန်းဆံမွေးပွဲထွက်ပြီးမှာပဲသူတွေကဒီဆယ်လန်းဆံမွေးပွဲဒီအကြဆုံးများတဲ့ပုံမှာတော်တော်လေးဝေဖန်သုံးသပ်တယ်နေထွက်တယ်လीအဓိကကတော့အမှလူနည်းစုပဲအောင်ပြီးတော့ကျမတို့ဒီလူများစုကြဆုံးနေတာဘာကြောင့်လဲပေါ့ဆိုတဲ့လीမိကုန်းနေပေါ့เนาะအဲ့တော့ကျမတို့ဒီဥစ္စာကအကြောင်းသားကျမတို့ရဲ့ကျမရဲ့ဆွေးနွေးချင်တာတော့ကျမတို့ဒီဥစ္စာအကြောင်းသားတွေညံ့လို့မဟုတ်ပါဘူးပေါ့เนาะကျမတို့ဒီဆံမွေးစနစ်ရဲ့ချွေးင်းချက်ကြောင့်ပေါ့เนาะအားနည်းချက်ကြောင့်ဖြစ်ပါလက်ရှိဆံမွေးစနစ်ကိုကအန်ဒိုဘောနောအာနက်တိုလက်ရှိဆောင်ပွဲစနစ်ကိုကပြဿနာရှိနေလို့ပါရှင်ဟုတ
်ဟုတ်ကဲ့ပါအဲ့တော့ဆရာဦးတုတ္တဆရာရဲ့အမြင်လည်းပြောပါရှင
်အင်းဟုတ်ကဲ့အဲ့တော့ဆန္ဒဘောနောဒီကျောင်းသားအများစုဘာကြောင့်ကြားတယ်လဲဆိုတော့တော်တူမှလည်းပြောသွားတယ်ဆံမွေးစနစ်ရဲ့ချွေးရင်းချက်ကြောင့်အဲ့ဒါကိုကျွန်တော်အပြည့်အဝလက်ခံတယ်ဟုတ်ကဲ့ဆံမွေးစနစ်မှာမှာအဓိကကျွန်တော်တို့မူဝါဒအတိုင်းဆိုင်ရာချမှတ်တဲ့ပုံကူကြီးပေါ့နော်အဲ့ပုံကူကြီးရဲ့မှားရင်းဆိုမူဝါဒချမှတ်မှုကြီးကြောင့်ကျွန်တော်တို့ဒီမြမပညာကြီးပေါ့နော်ဒီဆယ်ခန်းကကျွန်တော်တို့ဒီလိုဖြစ်နေအကုန်လုံးကအကြီးကြီးအကြောင်းသားလည်းမကြည့်ကြဘူးဆိုတော့ကျွန်တော်တို့ကြည့်ကြတယ်ညနောက်ဆက်ဆက်မှလည်းကြည့်ကြပြီးတော့တင်တယ်ဒါမဲ့ဆက်ဆက်မှအချိုးနဲ့ကျောင်းသားအချိုးကတော့မကိုက်ဘူးဖြစ်နေခင်ဗျာအဲ့ဒါကိုကျွန်တော်တို့ပညာရေးဝန်ကြီးဌာနဒီ50လုံးလုံးမှာကျွန်တော်တို့ခံစားကြရတဲ့ပြဿနာကြီးပေါ့နော်အတိအကျပြီးတော့မူဝါဒချမှတ်တဲ့ပုံစံကြီးကဘယ်လိုမျိုးပုံစံကြီးဖြစ်နေလဲဆိုတော့ဥပမာသူတက်ကပြောင်းလာတဲ့ပုံစံကြီးကဒီအခြေခံပညာနှံ့ကြားရေးမှုချုပ်ရာထူးကြီးနှံ့ကြားရေးမှုကြီးဒီတန်းပြည်နယ်နဲ့တိုင်းဒေသကြီးပညာရေးမှုရာထူးကြီးယူထားတယ်ယူထားတော့သူကတကယ်တမ်းကျတော့ဒီပညာရေးကိုကျွမ်းကျင်လာဆိုတော့ဒီပုံစံကြီးကတကယ်တမ်းပညာရေးကိုမကျွမ်းကျင်ဘူးဟိုထိပ်ပန်းနေဝင်ပြီးနေရာယူလိုက်တဲ့အတွက်ဘယ်လိုမျိုးပူဝါဒကြီးချမှတ်မလဲဒါကိုကျွန်တော်တို့ကစနစ်တကျအကောင့်ဆက်ခုံးတဲ့ပုံစံကြီးကပညာရှင်မျိုးမဟုတ်ဘဲနဲ့တက်ကပုံစံကြီးဖြစ်ကြတဲ့ကျွန်တော်ဒီစားဟိုစနစ်တစ်ခုလုံးကပညာရေးတစ်ခုလုံးကမှားရွေးတာပေါ့နော်အဲ့တော့ကျွန်တော်ဒီအချိန်မှာအခုအချိန်မှာဒီစေတန်းဟို28ရာခိုင်နှုန်းလောက်အောင်နေရအဲ့တော့ကျွန်တော်ကျောင်းသားတွေကညံ့တော်လူလာဒါစဉ်းစားကြရဖြစ်လာတကယ်တမ်းတော့မဟုတ်ဘူးခင်ဗျာဆောင်မူစနစ်ကမှားရွေးနေတယ်ကျွန်တော်တို့ပညာရေးစနစ်ကြီးတစ်ခုလုံးက50လုံးလောက်ကဒီရိတ်ချိုးဖြက်စီးခံတာတော့ဘလို့လုံးလဲဆိုတော့ဒီအခုချိန်ကြီးကိုကျွန်တော်တို့ကမလုံနိုင်ဘူးအခုမှ NLD အစိုးရနေရောစာဖို့ပြည်ပြောင်းကြောင်းလဲနေစာလုံနေတာပေါ့နော်အဲ့ခါမှာကျွန်တော်တို့ကဘာလို့သွားတွေ့တယ်လဲဆိုတော့ဒီဆယ်တန်းမှာလဲအမှားမှယူနေနေရအများကြီးပဲဥပမာတချို့မျိုးကုန်းတွေဆိုစစ်ပြီးမှကျွန်တော်တို့အမှတ်ပြန်ပြီးတော့ပေါင်းရတာတွေပါလေဒါမျိုးတွေကဒီအမျိုးသားစစ်ဆံမှုတစ်ခုမှတော့မဖြစ်ပြန်ဘူးပေါ့နော်အဲ့တော့မူဝါဒချမှတ်တဲ့ပုံစံတွေနဲ့နေနေလဲဒီဟာကြီးကိုအများပြန်ပြီးတော့သုံးသပ်တင်နေလို့ကျွန်တော်ထင်နေခင်ဗျာ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အခုတော့ကျမဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုကျမအလှည့်ပေးချင်ပါတယ်ရှင်ပထမတော့ဒီ calling ကဥရီရွှေရှိပါတယ်ဟိုဥရီရွှေဝင်ရောက်ဆွေးနွေးပါရှင
်ကျွန်တော်ပြောချင်တာကစက်ဘုတ်ကိုပြောတာလေဒူဒူပါခင်ဗျာအဲ့တော့ calling ရောက်နေမှာဟုတ်တော့လေကြီးရတယ်သူရှိနေလို့အောင်ကြည့်လို့ဆက်မရချိဖဲလောက်ကိုအကျိုးသာဆန်းဆန်းစီစကားဆက်ပါတယ်လေကြီးရအဲ့လိုမိဘတွေရဲ့ပတ်စီမဲ့ဆိုတဲ့ဒီမလေးကအဲ့တင်ကျခံရမှာသူတို့မှဆင်းဒီရောက်မှာလို့
ဟုတ်ကဲ့ဟုတ်ကဲ့ပါဦးရဲ့ရွှေရဲ့ဖုန်းလိုင်းကတိတ်မကောင်းပါဘူးရှင်ကျမတို့နောက်ပိုင်းမှာပြန်ပြီးတော့စ조사ပြီးတော့ဆက်သွယ်ရမယ်အဲ့တော့ဆွေးနွေးဖို့စောင့်နေတဲ့ကိုစောစောထွန်းရှိပါတယ်ရှင်ကိုစောစောထွန်းဝင်ရောက်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့အကြတော့ကျွန်တော်တို့ဒီနေ့ဆောင်မီရဲ့အောင်နေပါအောင်လို့ဆိုတာအချိန်ကားကိုဒီနေ့နေတော့ကျွန်တော်တို့ထင်က
ြဟုတ်ကဲ့
ဘာလို့လဲဆိုတော့ကျွန်တော်တို့ကတော့ဟို ဒီကောင်မောင်အကြီးချင်းမှမရှိတော့ညီလာတန်းကလည်းအကြီးချင်းမရှိတော့လေအလေတန်းမှာလည်းအကြီးချင်းကြီးတစ်ခါအဲဆယ်တန်းဆိုရဲတက်တမလည်းဒီဇိုင်းကြီးလည်းမပြောင်းနိုင်တော့ဘူးပထမညီလာတန်းတော့သူတို့ကသူဟိုဆရာကြီးတွေဆိုတော့အမှတ်ကိုပြေးနိုင်ပြေးပြီးတော့အောင်ပြီးလိုက်တယ်အဲဆိုတော့ဆယ်တန်းကျတော့အစိုးရကြီးဖြစ်တော့ဘလို့မှသူတို့မှအဲဒီဇိုင်းကိုမပြောင်းနိုင်တာကြ
ဟုတ်ကဲ့ရှင်ကိုစောစောထွန်ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါအဲ့တော့ခုကိုစောစောထွန်ဆွေးနွေးသွားတဲ့အချက်ကိုပဲကျွန်မဆရာဥတ္တရကိုပြန်ပြီးတော့ဟိုမေးတင်ပါတယ်ဆရာဥတ္တရရှင်အခုကိုစောစောထွန်ဆွေးနွေးသွားတဲ့အချက်ကတော့သူကဒါဟိုចောင်းသားတွေကိုအကြီးအချင်းပြည့်မီအောင်မတင်ကြားနိုင်ခဲ့တာဆိုတဲ့ဟာကိုသူကထောက်ပြပါတယ်အဲ့တော့ဒီចောင်းသားတွေပညာရေးမှာစိတ်ပါလာအောင်ចောင်းသားတွေအကြီးအချင်းပြည့်မီအောင်တင်ရမယ်ဆရာတွေဘက်ကများချုံယွင်းချက်ရှိပါသလားရှင်ဆရာဘလို့မျက်မြင်ပါလဲ
အဲ့ဒီလိုပါခင်ဗျာအစွမ်းနဲ့ပြောတယ်လို့ပေါ့အကြီးချင်းမရှိသားဆိုတော့ဟိုကလေးတွေကလည်းကြုံကြတယ်အစွမ်းနဲ့ပြောတယ်လို့ပေါ့နော်ကျွန်တော်တို့ဒီတေယိုးညွန်းတန်းကိုပြင်ဖို့လိုတယ်နံပါတ်1အဲ့တော့ကျွန်တော်တို့မိသားတွေကလည်းဒီဟိုပေါ့နော်ဟိုကုသသမီးကိုအတန်းပညာရာရေးကိုပဲကျွန်တော်တို့ကဥတည်လို့မသွားဘူးကုသသမီးဒီချင်းပြေဝရေးကိုသွားရမယ်ဒီနှစ်ပိုင်းနဲ့သွားရမှာပါအဲ့လိုမဟုတ်ဘဲနဲ့ဆိုပေါ့နော်ပြီးတော့ကျွန်တော်တို့ကစာမိုးဝန်းစနစ်တစ်ခုကြောင့်ဒီတယောက်ကတော်ရဲတက်တယ်ဆိုရလေဒီဒီဒီခင်မအဲ့ဒီကလည်းအဝင်ဝင်ကြမဖြစ်တော့ဘူးခင်ဗျအဲ့တော့အစွမ်းကပြောတယ်လို့ဆက်ဆက်မကြီးကလည်းအယူအဆရှိတယ်အကြောင်းသားတွေကလည်းအယူအဆရှိတယ်ဒီအကြီးကမူဝါဒကိုချမှတ်နေတဲ့ပုံကိုရလွဲမှားတဲ့မူဝါဒကိုချမှတ်နေတဲ့အတွက်ကျွန်တော်တို့ကဒီဟာကိုဟိုပါပေါ့နော်အကြောင်းသားတွေစာမိုးဝန်းမအောင်တာအဲ့တော့ဒီစာမိုးဝန်းစနစ်ဆိုတာလည်းကျွန်တော်တို့ကတစ်ခုခုနဲ့ပြင်ကြောင်းရတော့မှာအဲ့တော့အကုန်လုံးကမှားယွင်းနေတဲ့မူဝါဒစနစ်ကြီးကြောက်အောက်တခုလုံးမှာတော့ဟိုကလေးတွေမကျူးစားတာမဟုတ်ဘူးကျွန်တော်တို့ကကျူးစားပါတယ်ကလေးတွေကျူးစားတာကိုကျွန်တော်လည်းသိတယ်ဟိုဒီဟိုအတန်းကြောင်းပြီးရင်ကျူးရှင်းအာကျူးရှင်းပြီးရင်ကြောင်းအဲ့လိုနေနေသွားတာပေါ့နော်အဲ့တော့တကယ်တမ်းကလေးရဲ့ဟိုသူ့ရဲ့ဟိုပါပေါ့နော်မှတ်ဉာဏ်လေးပေါ့နော်အန်ကျူးလေးပါလေးကိုကျွန်တော်တို့ကအကုန်လုံးလည်းမီးဘာဖြစ်လို့မဖြစ်နိုင်လဲဒါကြီးကျွန်တော်တို့ကတုံးတက်ကြည့်တဲ့အခါမှာကျွန်တော်အမြင်ကတော့ဒါမူဝါဒချမှတ်တဲ့လူရဲ့လွဲမှားစွာဝါဒချမ်းချမ်းမှုကြောင့်လို့ကျွန်တော်ထင်တယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့တစ်ဆက်ထဲမှာပဲကျွန်မဆရာမဒေါ်တူတူမာကိုမေးချင်ပါတယ်အဲ့တော့အထက်တန်းအဆင့်ပေါ့နော်အခုဒါ10တန်းဆိုလို့ရှိရင်စာတော်တော်ကြက်နိုင်မှာပဲဒါအောင်တဲ့အနေထားပါကျွန်မတို့လည်းဒါဖြတ်တန်းခဲ့ရပါတယ်ဖြတ်တန်းခဲ့ဖို့ကြပါတယ်အဲ့တော့ဒီအထက်တန်းအဆင့်ပညာရေးရည်ရွယ်ချက်ပေါ့နော်အဓိကရည်ရွယ်ချက်ကစာရီအလွတ်ချက်နိုင်ဖို့လားအဓိကရည်ရွယ်ချက်ကဘာများဖြစ်တင်ပါသလဲဖြစ်တဲ့နဲ့အတိုင်းရောဖြစ်နေပြီလားရှင်ဆရာမဆွေးနွေးပေးပါဟု
တ်ကဲ့ဟုတ်ကဲ့အဲ့ဒါလေးကိုမပြေခင်လေးဆရာမကျွန်မဟိုတစ်ချက်ပေါ့နော်ကျွန်တော်တို့အခုပြောသွားတဲ့အချိန်မှာလေကျွန်တော်တို့ဒီစာမီးဝဲစစ်တဲ့ခါကျတော့ဒီဟိုတောင်းသားတွေညံ့လို့လားဆရာတွေရေသွေးကြောက်လားလို့ဆိုတာမျိုးလေးကိုကျွန်တော်တို့ပြောကြတော့ကျွန်တော်တို့ဒီစာမီးဝဲပြဿနာကိုကြည့်တဲ့အခါမှာကျွန်တော်တို့ဟိုတောင်းသားကိုပဲသွားပြီးတော့ဒီစစ်တယ်တောင်းသားကိုပဲသွားပြီးအပြစ်ရှာတဲ့ပုံစံကမှားယွင်းနေတယ်လို့တစ်ချက်ပြောချင်တယ်အဲ့တော့ကျွန်တော်တို့ကဒါဆိုလို့ရှိရင်ခုနဆရာဦးသုဒ္ဓကလည်းပြောတယ်မူဝါဒရေးရမှာလည်းပြဿနာရှိဆိုအဲ့ဒါဆိုကျွန်တော်တို့ကဒါကြောင့်ဒီဟာရဲ့ဒီပြဿနာဟိုပေါ့နော်တက်ရောက်နေတဲ့အရာရှိရလို့ပြောချင်တာပါရှင်ဟုတ်ဥမာတောင်းသားကိုပဲဘ ਹੁ ပြုပြီးတော့သွားစစ်တာကဒေယုစာကတောင်းသားအတွက်လည်းမတရားသလိုနှင်နာမှုဖြစ်တယ်အဲ့တော့ကျွန်တော်တို့ကတခြားတက်ရောက်နေတဲ့ဥမာဆရာတွေရဲ့အရေးသွေးကြောက်လားဥမာတောင်းနေတဲ့ခေါင်းဆောင်မှုတွေစီမံခန့်ခွဲမှုပြဿနာတွေကြောက်လားနော်အစိုးရရဲ့ပညာရေးမူဝါဒတွေကြောက်လားပေါ့နောက်တစ်ခုကကျွန်တော်တို့ဒီပညာရေးဆိုင်ရာအရင်းအမြစ်ကိုကျွန်တော်တို့ဒီခွဲဝေမှုလို့ပြောကျွန်တော်တို့ဘတ်ဂျက်တွေနည်းပညာတွေတော့ကျွန်တော်တရင်ချက်လက်ရနိုင်မှာပေါ့နော်အဲ့ဒါတွေအားလုံးကိုပါကျွန်တော်တို့သုံးသပ်ပေးဖို့လိုရလို့ထင်တယ်ဒါကကျွန်တော်တို့ပေါ့နော်အဲ့တော့ဒီဟာပြဿနာရှိနေပြီဆိုပြဿနာကကလာလဲပေါ့နော်အဲ့ဒါကိုတစ်ချက်ပါရှင်ဟုတ်အဲ့တော့အဲ့ဒီပြဿနာကိုကျွန်တော်တို့ကသိမှာပေါ့နော်ဒီဆာမီဝဲစနစ်ရဲ့ဒီဟိုပေါ့နော်ဖြည့်ရှင်းနည်းပေါ့ကတ္တနာရဲ့ဖြစ်ရှင်မျိုးကျမတို့တွေ့မှာပေါ့နော်အဲ့ဒါလေးကတစ်ချက်ကျမဟိုဆွေးနွေးချင်တာပါရှင်ဟုတ်နောက်ခုကတော့ဆရာမမေးတယ်ခုနဟိုကျမအောင်ပဲပေါ့အဲ့တော့အထက်တန်းရဲ့ရည်ရွယ်ချက်ကပါလဲဆိုတော့ကျမအထက်တန်းလို့ပြောတာထဲကျမတို့ဒီပေါ့နော်ရည်ရွယ်ချက်ပညာရေးရည်ရွယ်ချက်ကပါလဲဆိုတော့ကျမပြောချင်တယ်ပေါ့နော်အဲ့တော့ကျမတို့ကအခုဒီလက်ရှိကျမတို့အနေနဲ့ဒီစစ်စေးလို့ပြောတဲ့ဆံမွေးဝဲကိစ္စကိုပြောတဲ့အခါမှာကျမတို့အနေနဲ့အနေနဲ့ရောကျမတို့ပညာရေးပြည်ပြောင်းလဲလုပ်တဲ့လူတွေရှားတယ်မှာအများတန်းပြောတာကျမတို့လက်ရှိအလွတ်ချက်အလွတ်ဖြစ်နေရတဲ့နောက်ဘလောက်မှတ်မိတယ်ဆိုတာတွေကိုစစ်ဆေးတဲ့ဒီဆာမီဝဲစနစ်တွေကိုကျမတို့ပြင်လိုက်ဖို့လိုတယ်ပေါ့အဲ့တော့ဘာလို့ဆိုဆိုရည်ရွယ်ချက်ကဘာလဲဆိုတော့ကျမတို့အဲ့ဥပမာကျမတို့အချက်လက်တွေကိုမှတ်မိနေရတော့မကောင်းလားဆိုတော့ကောင်းတယ်မှတ်မိတာတော့ကောင်းတယ်ဒါပေမဲ့ကျမတို့မှတ်မိရင်တက်တက်နဲ့တော့ကျမတို့မလုံလောက်ဘူးပေါ့အဲ့ဒါဆိုရင်ကျမတို့ ဒီတင်ယူခြင်းနဲ့မှာအကြောင်းအရာတို့ကျွန်တော်တို့ကတည်တည်ဆဲဆဲလေးလာစူးစမ်းနိုင်တာတို့နောက်တစ်ခုကကျွန်တော်တို့ဒီရှိပီးသားဟောင်းနေတဲ့အစ်စ်တွေကိုပေါင်းဆက်တာတို့နောက်ကျွန်တော်တို့သွေးခေါ်ယူဆအစ်စ်တွေကိုကျွန်တော်တို့ထုတ်ထုတ်နိုင်မှုအတွက်ကျွန်တော်တို့အားပေးတာတို့ပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့တကယ်တမ်းပညာရေးကကလေးတွေကိုကျွန်တော်တို့ဒီစာသင်ခန်းထဲကနေပြီးပေါ့နော်နောက်လာမယ့်ကျွန်တော်တို့ဒီသူတို့ရဲ့ရှေ့အနာဂတ်မှာရင်ဆိုင်ဖြည့်ရှင်းရမယ်ပေါ့နော်ကျွန်တော်တို့အမှပုံစံတစ်တည်းအများကြီးပဲရှင်ဥမာလူကြီးပုံစံတစ်တည်းနောက်ကျွန်တော်စီးပွားရေးပုံစံတစ်တည်းဤပညာတစ်တည်းအဲ့ဒါကိုရင်ဆိုင်မှုအတွက်ကျွန်တော်တို့ကလေးတွေကိုပြင်ဆင်ပေးဖို့လိုအပ်တာပေါ့နော်အဲ့တော့မှကျွန်တော်တို့ပြင်ဆင်ပြီးတော့ကျွန်တော်မှတ်မိနေတဲ့စွမ်းရည်လေးတစ်ခုတည်းနဲ့ကျွန်တော်တို့ကအလုံးမဖြစ်တော့တဲ့အခါကျတော့ကျွန်တော်တို့ကဒီသူတို့ကိုလေ့လာဆန်းသူတို့လေ့လာသင်ယူနိုင်တဲ့စွမ်းရည်တွေကိုကျွန်တော်တို့ဟိုပါပေါ့နော်ကျွန်တော်တို့ပြည့်စုံပြောထောင်ပေးရမယ်။မလူမှုရေးဆက်ဆံရေးအောင်းနည်းဆက်ဆံရေးစွမ်းရည်တွေနောက်ကျွန်တော်ပြည်သနာဖြည့်ရှင်းတတ်တဲ့စွမ်းရည်တွေနောက်စဉ်းစားဆင်ခြင်နိုင်စွမ်းရည်စွမ်းရည်တွေပေါ့နော်အဲ့ဒါတွေကပညာရေးရဲ့ယူရချက်ဖြစ်တင်တာပေါ့နော်အဲ့တော့အထက်တန်းပညာရေးကလည်းအတိယူရချက်ပဲဖြစ်တင်တယ်လို့ကျွန်မဟိုဆွေးနွေးကြပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါရှင်အဲ့တော့ဆ iam မပြောသွားတာကဒါအထက်တန်းပညာရေးရဲ့ယူရချက်ကဝေဖန်သုံးသပ်ဆင်ခြင်နိုင်ခွင့်ပေါ့နော်ဒီဟာကိုဆ iam အဓိကပြောအဲ့တော့ကျွန်မတို့သောရရှင်တယောက်ကလည်းဒီလိုပုံစံမှာပဲစာရေးသားပေးပို့ထားပါတယ်ကိုဇော်ထွေးအောင်ပါရှင်ကိုညံဝင်းအောင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါခင်ဗျပညာရေးအကြောင်းပြောကြရင်ဘယ်ကစပြောရမလဲမစင်းစားနိုင်အောင်ဖြစ်ရပါတယ်ညာသောအဖြစ်ပြောလိပြောတာရှိကြတာကအလွတ်ကျက်ပြေစနစ်လို့ပြောတတ်ကြပါတယ်critical thinking အားနည်းတယ်စသဖြင့်ပြောကြပါတယ်ဟုတ်ပါတယ်တက္ကသိုလ်ဝန်ထမ်းစာမွေးဟာအလွတ်ကျက်ပြေစနစ်ပါ critical thinking မပါသလောက်ပါပဲဉာဏ်စမ်းလို့ခေါ်တဲ့ပုံစံတွေကိုဖြည့်ဆို့ရမှာအားနည်းတတ်ကြပါတယ်ဒါဟာ critical thinking မရှိလို့ဖြစ်ရတာလို့မြင်ပါတယ်အဓိကကပညာရေးစနစ်ရဲ့အားနည်းချက်ပါကျောင်းသူကျောင်းသားတွေရဲ့အားနည်းချက်မဟုတ်ဘူးလို့ထင်ပါတယ်ကျောင်းသားတယောက်ကစတင်သင်ယူခဲ့တဲ့မူကြိုတငယ်တန်းကစလို့အလွတ်ကျက်ပြေစနစ်နဲ့အသားကျလာတာပါဒါကိုပြောင်းလဲဖို့လိုပါတယ်အခုတော့ KG ဆိုပြီးပြောင်းလဲလာပါပြီဘယ်လောက်အောင်မြင်မယ်မအောင်မြင်ဘူးဆိုတာကတော့စောင့်ကြည့်ရအောင်မှာပါဟိုအရင်အစိုးရများလက်ထက်ကလည်းအမျိုးမျိုးစမ်းသပ်ပြောင်းလဲခဲ့ကြပါတယ်အကျိုးရလက်ဘာမှမပြောင်းလဲခဲ့ပါဘူးပညာရေးမူဝါဒတွေကိုလက်တွေ့အကောင့်ထဲဖော်ရတဲ့ဆရာဆရာမတွေရဲ့အရေးအသွေးကလည်းမေးခွန်းထုတ်เสียပါဆရာဆရာမတွေရဲ့အရေးအသွေးကိုအမြင်မပြတ်အကဲဖြတ်မြင့်တင်ပေးဖို့လိုအပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုညာဝင်းအောင်အဲ့တော့ကျမဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ကိုစလိုင်းပွေကုန်းပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့အန်ဒီဒီအကျဆုံးများတယ်ဆိုရဲစကားတော့ကျွန်တော်တို့ဆက်နေပွဲစံကြီးဆောင်လဲဖြစ်တယ်ဆိုတော့ကျွန်တော်လည်းထောက်ခံတယ် Now အခု matriculation ဆိုတဲ့ဥစ္စာကတော့ချက်နောက်ကျနေပြီအဲ့တော့ high school grade ကျတော့ညာနိုင်ငံမှာတော့ခေါ်တယ်အဲ့တော့ secondary college အဆင့် ठी အဲ့တော့ဘာလဲဆင်းဘာလဲထက်တန်းပညာကိုအတင်းစစ်စစ်နေအဲ့တော့ဒီတိုင်းကဆင်းတန်းလောက်ကောင်းကောင်းပြင်လို့ရပြီဆိုရင်တော့တို့ဟိုဘာလဲအတင်းငယ်ဖုန်ဖြူငယ်အမြတမ်းမရလာတယ်အခုကအဲ့ဒီထက်တန်းကျတော့အဲ့ဒီလူတွေကဘာမှလုပ်လို့မရဘူးဆိုတော့တို့ကအရင်ညနေတယ်ပညာရေးဆိုတာလက်ခါစားဖို့မဟုတ်ဘူးပညာရဖို့အဲ့ဒီပတ်ဝန်းကျင်ကိုကောင်းအောင်လုပ်နိုင်ဖို့ပညာတို့အတည်ယူနေပါတည်ယူနေတာဖြစ်တယ်ဆိုတော့high school graduate ဆိုပြီးတော့မှ secondary college လို့မျိုးကျွန်တော်အဲ့လိုနောက်ပြီးတော့ university ကိုကျွန်တော်ရောက်ဖြစ်နေတယ်အဲ့တော့ဒီနေ့မှတခုအခုကျွန်တော်တို့အားနည်းချက်တခုကတော့အင်္ဂလိပ်စာကိုအများကြီးဖိအပ်ပေးပြီးတော့တင်ဖို့လိုတယ်ဒါကြောင့်လို့ဆိုစေတကူတန်းကအင်္ဂလိပ်လိုနဲ့ teacher of physics chemistry ရောအင်္ဂလိပ်လိုနဲ့ဖြစ်တဲ့ခါကျတော့အင်္ဂလိပ်ဘာသာမပြန်တက်တော့ဘယ်တော့ခါမှအဆင်မပြေဘူးအဲ့တော့အင်္ဂလိပ်စာကိုများများဖိအပ်ပေးပြီးတော့ဦးစားပို့ပေးဖြစ်နေတယ်အဲ့ဒါတည်းနောက်ပြီးတော့မှဆရာဆရာမတွေကိုတိုင်ရလည်းပဲတော့အစီချင်းမပြီးတဲ့သူတွေအများကြီးရှိတယ်ဆိုတော့ကန္နာပေါင်းစုံကများများပြပြင်ပြောင်းလဲဖို့လိုလို့နေလို့ကျွန်တော်ထင်တယ်ဒီ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုစလိုင်းပွေကောအဲ့တော့ကျွန်မနောက်တစ်ယောက်ဖိတ်ချင်ပါတယ်ကိုဒေးဗစ်မိုးရှိပါတယ်ရှင်ပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ကျွန်တော်နံပါတ်7ဆက်နေရတော့ခုနကဆရာမကြီးပြောတော့အရင်ဟောင်းပါတယ်အမှန်တကယ်ဆိုတော့ကျွန်တော်ဒီနံပါတ်7ကတော့ဒီဆန်ဆန်မတွေလူနေရတော့ဒီကျွန်တော်တောင်းလဲလာတဲ့ပညာရေးစနစ်မှာရောလိုင်းလုံးကြီးပြင်မှုရှိအောင်လို့ပြင် जा ပေးဖို့လိုတာပေါ့နော်ဒါကတော့ကျွန်တော်တော့ဒါမဲ့နှစ်ပြင်းနှစ်ပြင်းလာကျွန်တော်တောင်းသားတောင်းသူတွေရဲ့ကိုယ်ပိုင်ရည်ရွယ်ချက်သူ့တက်လောင်လို့ဆန်ဆန်မတွေရာပဲပြင် जा ပေးနိုင်မယ်လို့ပဲသိပါတယ်လူကဆရာနဲ့ဟိုလူတို့နဲ့ပူးပေါင်းပြီးတော့လုပ်မယ်ဆိုရင်လည်းအများနဲ့ကြောက်သားတွေကတော့ဒီဆရာဆရာမတွေနဲ့ပဲနေတိုင်းသူတွေ့ကြိုးစုတင်ကြနေရတာဆိုတော့ဆရာဆရာမတွေရဲ့အယူအဆကအရင်က
ညီမနေဘူးလို့ပါတယ
်ဟုတ်ကဲ့
ဟိုဟာတိတ်တော့လို့ပဲဒီအင်္ဂလိပ်ဘာသာတော်များတဲ့အချိန်မှာအင်္ဂလိပ်ကြီးကြီးလေးပဲပါတော့ဒီအင်္ဂလိပ်စာကိုပဲကျောင်းသားကျောင်းသူတွေကမနိုင်လို့အခုလိုမျိုးဖြစ်လာကြတာဆိုတာလည်းဒါစဉ်းစားကြရပါဦ
းဟုတ်ကဲ့ရှင
်နောက်တစ်ခုကတော့ပညာရေးစနစ်ရဲ့ဒီအားလက်ချက်ဆိုတာတော့လည်းနည်းနည်းကျွန်တော်တမယောက်ဝင်ကြအောင်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ဒီမှာစနစ်ကိုကြောင်းမယ်စနစ်ကိုကြောင်းမယ်ဆိုပြီးတော့ကျွန်တော်အတန်ကြီးကြားနေရတယ်ကြောင်းမှုတွေလုပ်နေပါတယ်အခုလက်ရှိလည်းလုပ်နေပေါ်ရင်ဆိုရည်ရဲ့အများကြီးထုတ်ခဲ့ပါတယ်ဒါမှလည်းဒီကြားထဲမှာဒီကျွန်တော်သင်ကြားမှုအပိုင်းတွေကျောင်းသားကျောင်းသူတွေရဲ့ဒီပေါ်ပိုင်းတွေနေနေလားဒါမှလည်းကျွန်တော်ဆရာဆရာမကြီးရဲ့သင်ကြားမှုကမတိကျလို့ဒီစနစ်ကအတုံးဝင်ပဲနောင်နေနေရတာအခုလိုမျိုးကျောင်းသားရဲ့ခါမျိုးမှာလည်းဒီကျွန်တော်တို့အထက်တန်းအနေနဲ့ဒီကျွန်တော်တို့အရွယ်ရောက်ပြီးသားသူတွေကိုသင်ရတာဆက်ဆဲရှိလားငယ်ငယ်လေးကဒီစနစ်ကိုလက်ခဲ့ပြီးတော့မှအထက်တန်းကမှဘယ်လိုပြောမလဲမဖြစ်နိုင်လားလားဒါရေးကျွန်တော်ကပြန်စဉ်းစားဖို့လိုတာပေါ့
ဟုတ်ကဲ့ပါရှင်ကိုဒေးဗစ်မို့ကျေးဇူးတင်ပါတယ်ရှင
်
ဟုတ်ကဲ့
ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ရှင်ကျွန်မဒီရှင်းနေကြီးဦးကျော်လင်းရှိပါတယ်ရှင်ရှင်းနေကြီးဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီဆေရာအခုတော့အခြားဆုံးဒါရည်ပြဿနာပေါ့ပမာပြာပုံစံကိုတည်းပညာရေးဖြစ်နေတယ်ဥပမာကလူတွေကလည်းပြောနေကြတာပေါ့အိမ်မတိမတိစားသုံးအောင်ပြောပါဆိုရင်ကျောင်းရဲ့ခွေးရဲ့စိတ်ကပြောမှအမှန်ပေးတယ်တကယ်လို့ခလေးကသူ့အောင်တော့သူကြက်လေးရှိတယ်ဘဲလေးမွေးမယ်ကြက်တွေလေးမွေးမယ်ဆိုတာအမှန်ပေးတယ်အဲ့လိုပုံစံကိုတည်းကပဲငါနဲ့မတူရင်တော့အမှတ်မရဘူးဆိုတော့အမှတ်ပေးစီမိရတယ်ကြောက်ဖို့ပုံနေတာနောက်ပြီးဒီအမှတ်ပေးစီမိကိုအသေးစိတ်သိနိုင်တဲ့ပုံကိုယ်နဲ့နှိကတ်တဲ့အဲ့ဒီတွေ့ရှင်နေပေါ့ဗျာပတ်စံအမျိုးမဲ့တတ်နေတဲ့လူတွေလည်းခေါင်းတွေရဖို့တိတ်နေစက်တယ်ကျော်ဘူးနဲ့နေစက်တယ်အဲ့လိုမပြည့်စုံတဲ့လူတွေမိတော့ဟုတ်တယ်ဒါပေမဲ့ဆယ်ရက်နဲ့ဒီဘဝလမ်းဆုံးဆုံးဖြတ်တဲ့အချိန်ကြီးကတော့ဒါကျွန်တော်ပြောလို့ဆိုလို့ရှိရတယ်တော်လေးကောင်စီလက်ထက်ကစာပြီးပညာရေးစနစ်ဖြည့်ဆည်းခဲ့တယ်လို့ထင်တာပဲဗျာတော်တော်မှားတယ်ကျွန်တော်ခေတ်ကဆိုလို့ရှိရင်ဟာလား high school နဲ့ matriculation matriculation အမှုဆိုရင်တော်တော်ဟဲ့ခေတ်ကြီးဖြစ်ရပါတယ်အောင်ပြီးတော့တက်ကြတယ်မှာကိုကြိတ်တဲ့ဘာသာလိုင်းကိုဝိဇ္ဇာလိုင်းပြန်ပြန်လိုင်း ISCI အဲ့ဒီလိုယူခိုင်းပြီးတော့မှဒါကအဲ့ဒါကိုအောင်ပြီးရခါမှာဝိဇ္ဇာလိုင်းတမဝိဇ္ဇာသွားရပြီးဆက်ပြီးဒီတော့ကျွန်တော်တို့ BSC ရနေပြီးတော့အင်ဂျင်နီယာသွားရလို့ရှိတယ် MBBS သွားရလို့ရှိတယ်အခုဆယ်တန်းနေကကုန်လူတွေယူပြီးတော့အဲ့ဒီလိုက်သွားကြဆိုတော့ခလေးတွေတကယ်တော်ပြီးတကယ်လုချင်ပေမဲ့ဟာလာအကြောင်းမျိုးတော့မိဘမကဖို့နေလို့ဟာလာပညာရှင်ကောင်းကောင်းနဲ့မနေကြလို့ကုန်လူတွေမှမရတဲ့လူတွေကသူတို့လိုချင်တဲ့လိုက်မရတော့ဘူးနောက်အခုအများကြီးတဲ့အချိန်မှာဆောင်းဝင်းတွေကရွှေကုန်တွေနဲ့တခြားကုန်တွေဖြစ်နေတာများတယ်ဆောင်းဝင်းတွေတော့ယူလိုက်တယ်အဲ့ဒါတွေကတော်ဟုတ်တယ်ဖြစ်တယ်နောက်ပြီးတော့အခုပညာရေးကလက်တွေ့ဟာလာအဲ့ဒီမိုးညောဘောဘာမှမတော်ဘူးကျွန်တော်တို့မှာတော့လည်းဘာရှိလဲဆိုတော့ကနမဟာအထက်တန်းကျောင်းဆိုလို့ရှိရင်အဲ့ဒီအွန်လိုင်းတွေကိုလက်တွေ့လောကမှာတော်တော်လေးကိုပြည်လူတွေကစက်မှုလက်မှုထက်တန်းကျောင်းနေအဲ့ဒီတော့အဲ့ဒီစက်မှုလက်မှုတွေနဲ့ဒီကေရီယာဘိုင်းနဲ့ကျွန်တော်တို့မဝင်နိုင်ဘူးအခုမှအကြမ်းမြင့်ပြောမယ်ဆိုလို့ရှိရင်ဗျာအခုဆိုကျွန်တော်လူမျိုးကြားတွေအခုဆိုတယ်လီဖုန်းပြင်နေပြီဟာကလေးတွေဘဝနဲ့ကျွန်တော်တို့ကျောင်းတွေမှာတယ်လီဖုန်းပြင်နေတဲ့နိုင်လို့လုံးမပေးနိုင်ဘူးအဲ့ဒီတော့တယ်လီဖုန်းပြင်ဖို့တော့ကလေးတွေကိုခုနှစ်နောက်အွန်လိုင်းအဲ့ဒီနေနဲ့တခါစက်မှုကျောင်းနဲ့မပတ်မှုနဲ့တော့ဗမာပြည်ပညာရေးကအလုံးဝရောမဟုတ်တဲ့ဘွေတွေကိုပေးပြီးတော့ကလေးတွေကစတိုးဆိုင်တွေမှာစည်ရေးစင်းအောင်နဲ့အလုံးမရှိတာနဲ့အခုအလုံးလက်မဲ့ပြဿနာနဲ့ဝင်ဝင်ပြည့်နေပုံလားခင်ဗျာအလောက်ကရှာပါမှုနဲ့ဒီဝင်ဝင်ခွန်းလားဒီခက်ခဲမှုကြောင့်နိုင်ငံရောက်သွားတဲ့လူတွေကမနေတော့ဘူးဒါမှမဟုတ်တော့ပြည်ရေးစနစ်ကို
ဟုတ်ကဲ့ရှင်ရှင်နေကြီးဦးကျော်လင်းကျေးဇူးတင်ပါတယ်အခုတော့ကျွန်မပင်နိုင်ဆွေးနွေးတဲ့ဆရာဦးတုတာကိုဟိုတခါမေးကြင်ပါတယ်အခုဆွေးနွေးသွားတဲ့သူအားလုံးကတော့ဒါပညာရေးစနစ်ရဲ့ချွေရင်မှုဖြစ်တယ်ပေါ့နော်အဲ့တော့ကျွန်မတို့သောရရှင်တယောက်ကစာရေးသားပေးပို့ထားပါတယ်ဒီဟိုဒီဆယ်တန်းစာမွေးဖြည့်ပြီးတော့မှပဲသူရဲ့ညီဖြစ်တဲ့လူကစာမွေးဝဲကြအိမ်ကစူပူလို့အခုတော့အိမ်ဘဝဆင်းသွားပြီးမအီဖြစ်တဲ့လူမိအမေဖြစ်တဲ့လူကတော့မျက်ရည်နဲ့မျက်ခွဲအဖေအစူလို့ဆင်းသွားတယ်ဆိုပြီးတော့ရေးလာပါတယ်အဲ့တော့ဒီပညာရေးစနစ်ရဲ့အသားကောင်ပေါ့နော်ဒီကလေးတွေဟာလူငယ်တွေဟာပညာရေးစနစ်ရဲ့ဆိုးကျိုးများသူတို့ဘောမှာဘလောက်တက်ရောက်နေပါပြီလဲဘလောက်ဆိုးရင်စရာကောင်းနေပါပြီလဲရှင်ဆရာ
ဟုတ်အဲ့တော့ဒီပညာရေးစနစ်ဒီတစ်ခုရောအစောဆုံးကဒီမားနေပြီပေါ့နော်ကျွန်တော်တို့ကသိနေပြီအဲ့တော့အစောဆုံးကတကယ်ကလေးတွေကမတော်ဘူးလားတော်တယ်ကျွန်တော်တို့ဒီခုဒီအစောကဒါတင်တာချက်တာရှိအတော့နော်ဟိုချစ်ချစ်ပြောလို့ပေါ့နော်အဲ့ဒါလည်းဒီရောလည်းဟုတ်ပါရဲ့ဟိုဒီကျွန်တော်တို့ကစစ်လိုက်တဲ့သူကျွန်တော်တို့ရဲ့ကြီးမားမှာကိုင်အမှမပြီးတော့အဲ့တော့ကလေးရဲ့တင်းကြီးပါပါကိုကျွန်တော်တို့မသိနိုင်တော့ဘူးဒါပြုပြင်ရမယ်ပြင်ဖို့လည်းကျွန်တော်တို့ကအချင်းချင်းအတန်တန်ပြောတယ်အ အစွမ်းကပြောတယ်ဒီကုနော်အစိုးရဆက်ဆက်ကဟောနော်ဒီ50လုံးလုံးပညာရေးသမီးဒီကုလေးလီရှိခဲ့တယ်ဗျာဘာမှမလုပ်ဘူးပြီးတော့ဆန်ဆန်မတွေလည်းအများတန်းဟောပေါ့နော်အကြီးသေးပြောအောင်ကျွန်တော်တို့ကသင်ခန်းကြီးပြရမယ်ဒါပေမဲ့ဆန်ဆန်မတွေတို့ခင်ဗျားလည်းသင်ခန်းမရဘူးအဲ့မှာဂျားထဲမှာကလေးတွေကဒီပြဿနာဖြစ်လာတာလေဗျအဲကြောင့်တကယ်ဝန်းနေရကောင်းပါလေတချို့လူဒီဆောင်မွေးတစ်ခုကျသွားလို့ပေါ်ပေါ်နော်သူတို့ကလောကအတွက်အသုံးမဝင်တော့ဘူးဆိုတဲ့အတူတူလည်းဝင်လာတဲ့လူတွေမှာအများကြီ
း
ဒါကျွန်တော်တို့ကတိုင်းပြည်ရဲ့ယန္တရားလေးကြီးဗျာအဲ့ဒါလေးကိုကျွန်တော်တို့ကအကောင်းဆုံးပြန်ပြီးပြူထောင်မလဲပေါ့နော်ဒါကိုပြန်စဉ်းစားရမှာအဲ့တော့ဒီပညာရေးစနစ်တစ်ခုလုံးပေါ့နော်ဒီ၁၀တန်းစနစ်ကိုကျွန်တော်တို့ဘယ်လိုပြင်မလဲဆိုတော့အရေးတကြီးလို့အနေပေါ့နော
်ဟုတ်ကဲ့ရှင်ဗျာ
ဒီအစိုးရအနေနဲ့ကျွန်တော်တို့ချက်ချင်းကိုလုံမှရမယ်ကိစ္စမျိုးဖြစ်နေရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါဆရာကျေးဇူးပါအဲ့တော့ဒေါ်တူတူမာရှင်အဲ့တော့အခု NLD အစိုးရတက်လက်ထက်ပေါ့နော်ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရတက်လက်ထက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ဖို့ဘလောက်အခွင့်အလမ်းရှိလာပါပြီလဲရှင်မျှော်လင့်ချက်ရှိလာပါပြီလားဆရာမတစ်မိနစ်လောက်အချိန်ရပါတယ်ရှင
်ဟုတ်ဟုတ်ကဲ့ရှင်ဟုတ်ကျွန်တော်တို့ကဟိုပါပေါ့နော်မျှော်လင့်ချက်လို့ပြောရတဲ့နေရာမှာကျွန်တော်တို့မျှော်လင့်ချက်ထားပါတယ်ကျွန်တော်တို့ပြီးခဲ့တဲ့အစိုးရနဲ့ကျွန်တော်တို့ဒီတောက်၆ပေါ့နော်ဒီလိုပညာရေးမှုဟာပညာရေးစနစ်ကြောင့်ပေါ့ပဲကျမတို့ဒီတောက်လျှောက်အကြံပေးခဲ့တာတွေကကျမတို့ဒီရက်လက်ကောင်းနေမရှိခဲ့ဘူးပေါ့နော်အဲ့တော့ကျမတို့အခုလူလူရွေးချယ်တင်ရောက်တဲ့ energy ဆိုတာတက်လာတဲ့အခါမှာတော့ကျမတို့ဒီပညာရေးပြည်ပြည်တောင်းလေးကိုကျမတို့အញ្ញမ်းထည့်ပို့ပြီးတော့ပေါ့နော်ဟိုလုံနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ရှိပါတယ်ဒါပေမဲ့အခုထက်ထိတော့ဒီပေါ့နော် energy ရဲ့ပညာရေးမူဝါဒတွေကိုတော့ပညာချက်တွေတော့ကျမတို့ဒီလိုဒီကြက်ကြက်ပုံမှန်လေးနဲ့တော့ကျမတို့မသိရသေးပါဘူးဒီရေးောက်ပွဲဆိုင်ရာကြီးညာချက်မှာပါတဲ့ချက်လောက်ပဲကျမတို့သိထားသေးတယ်ပေါ့နော်ဆိုတော့ကျမတို့ဒီသိတင်ပါတယ်ကျမတို့လက်ရှိဆိုတာကဒီပညာရေးပြည်ပြောင်းလဲနေပတ်သက်ပြီးတော့ပေါ့နော်ခုနကပြောတဲ့ဒီတော့ပညာရေးခုနက political commitment အနေနဲ့ပါဘယ်လိုမျိုးရှိရပေါ့နော်မူဝါဒအနေနဲ့ဘယ်လိုမျိုးထားရှိမှာပေါ့ပြီးခဲ့တဲ့အစိုးရလက်ထက်မှာရှိခဲ့တယ်ကျမတို့ဒီအမျိုးသားပညာရေးဥပဒေဒီပြင်ဆင်နေပေါ့နော်ကိစ္စရက်ကကျမတို့ကတော့ဒီ in the process ပေါ့နော်ဒီဖြစ်စဉ်ကမပြီးသေးဘူးပေါ့နော်အဲ့ဒါတွေကိုကျမတို့ဆက်ပြီးတော့အောင်ထည့်ပေါ်ပေးစီချင်တယ်ပေါ့နော
်ဟုတ်ကဲ့ပါရှင်ပြော
ချင်ပါတယ
်ဟုတ်ကဲ့ပါဆရာမကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်ကန်နေ့ညာချန်တရက်လေးလန့်အစီအစဉ်ကတော့ဒီလောက်ပဲအချိန်ရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ကျမတို့လူငယ်တွေအတွက်ကောင်းမွန်ပြည့်စုံတဲ့ပညာရေးစနစ်ရဲ့အသီးအဖွဲ့တွေပြည့်ပြည့်ဝဝခစားရပါစေကြောင်းလည်းဆုမွန်တောင်းပါတယ်ဥစားဆွေးနွေးပေးခဲ့ကြသူတွေရောပါဝင်ဆွေးနွေးပေးခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်